မွန်ပြည်နယ်တန်ဖြူစရက်မြို့နယ်ထဲမှာရှိတဲ့ကြိုက်နယ်ရေလေဖျားဖူးကိုတွားရင်းနဲ့ရေနစ်ခဲ့သူတွေထဲမှာမနေ့နိုဝင်ဘာလ22ရက်ညနေအထိအလောင်း9လောင်းထပ်မံဆဲယူနိုင်ခဲ့တယ်လို့ပရဟိတကူညီသူတွေက VOE ကိုပြောပါတယ်။ပျောက်ဆုံးနေသူ30ထက်မနည်းရှိနေသေးတယ်လို့လည်းခန့်မှန်းနေကြပါတယ်။အပြည့်စုံကိုဆက်ပြီးတော့ကြည့်ကြရအောင်ပါရှင်
။တန်ဖြူစရက်မြို့နယ်ကကြိုက်နယ်ရေလေဖျားစီတွားရင်ရင်နစ်ခဲ့တဲ့ဖျားဖူးတွေကအလောင်းနောက်ထပ်9လောင်းမနေ့ကထပ်မံရှာဖွေတွေ့ခဲ့ပါတယ်။ဒါကြောင့်နိုဝင်ဘာလ22ရက်ညနေ9နာရီအချိန်အထိတိတ်ဆုံးသူစုစုပေါင်း20ရှိသွားပါပြီ။ရေလေဖျားရှိရာစီဖျားဖူးသွားတဲ့လမ်းမှာရေတက်နေသေးတဲ့အတွက်အခက်အခဲတွေကြားကပျောက်ဆုံးနေသူတွေကိုလိုက်ရှာခဲ့ရတယ်လို့ကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့ပရဟိတကူညီသူတဦးက VOA ကိုပြောပါတယ်။
ဒီဘောင်အကုန်လုံးကတော့လောင်း20ပါခင်ဗျာဒီနေ့တွေ့ရတယ်ပါဆိုရင်တော့9လောင်းသက်တွေ့တယ်ခင်ဗျာဒီနေ့တနေ့လုံးမှာတော့ကျွန်တော်တို့တနေ့လုံးရှာတဲ့ထဲမှာဒီနေ့9လောင်းပဲရတယ်ပြီးတော့ရေကခင်ဗျာညကြာမှကျမယ်ဆိုတော့ကျွန်တော်တို့ကဆက်ရှာလို့အဆင်မပြေဘူးခင်ဗျာမနေ့ညကလည်းကျွန်တော်တို့ရှာတယ်ရှာလို့မတွေ့ဘူးနောက်ပြီးတော့အဆင်လည်းမပြေဘူးမောင်လည်းမောင်နေတော့ကျွန်တော်ရေကြောလည်းတိတ်ပြီးတော့မသိဘူးဆိုတော့ခင်ဗျာ
ကြိုင်နေရေလေဖျားကနေတောင်ထိုးနေတဲ့လမ်းကလမ်းလျှောက်ပြန်လာသူတွေလှိုင်းပုံးလို့ရေနစ်တိတ်ဆုံးခဲ့ကြတာဖြစ်ပါတယ်။တိတ်ဆုံးသူတွေထဲမှာတန်ခါတပါးအမျိုးသား3ဦးနဲ့အမျိုးသမီး16ဦးတို့ပါဝင်ပါတယ်။သူတို့တွေအားလုံးဟာရဝေးကနေဖျားဖူးလာကြသူတွေဖြစ်ပြီးအသက်6နှစ်ကနေ65နှစ်အထိပါဝင်ပါတယ်။အများစုဟာဝေါ်မုတ်တမရေမှုတုံကျိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလှဲကူးမျိုးတို့ကပါဝင်ကြတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။ဒီရေမကြသေးချိန်မှာဖျားဖူးတွေလမ်းလျှောက်ပြန်လာတဲ့အတွက်လှိုင်းပုတ်ပြီးရေထဲမျောပါသွားကြတာလို့ပိုင်ရှင်မဲ့လူမှုကူညီရေးအသင်းကအခုလိုပြောပါတယ်
။ဒီတက်နေတဲ့အချိန်မှာသူတို့ကဒီအရောက်သွားတဲ့လျှောက်လမ်းရဲ့ဒီဘေးဘက်ခြမ်းကိုသူတို့ကဟိုဘယ်လိုပြောမလဲဆမ်းပြီးတော့တွိုင်းနဲ့ရေကဟိုရင်ဘက်လောက်ထိရောက်နေပြီသူတို့ကတော့ရှစ်တိုးနေသေးပေါ့ရှစ်တိုးပြီးတွိုင်းနဲ့အမှလှိုင်းပုတ်တော့အမှအကုန်လုံးအရှိကလူတွေကအမှပါသွားတော့ပေါ့နော်ချောက်လမ်းရဲ့ဘေးမှာဝါးတိုင်လေးတွေသူကစိုက်ပြီးတော့ဝါးလျံလေးတွေလောက်လာပြီးတယ်လူတွေကအဲ့ဒီအပြင်ဘက်ကနေပြီးတော့ရှောက်တဲ့လူတွေရှိတယ်အကြီးဒါအများနေလို့အပေါ်ကနေလည်းလူကြီးတွေကောဘက်ကလူကြီးတွေဦးစင်းတွေကဟိုရေခဏစစ်သွားတော့ခဏဆောက်ပြီးမှဖြတ်ကြဖို့မေတ္တာရက်ခံလည်းမရဘူးပေါ့နော်
ရင်နစ်ပျောက်ဆုံးနေသူ30ထဲမှနည်းရှိနေသေးတယ်လို့လည်းပြောပါရယ်။ကြိုင်နေရေလေဖျားဟာမွန်ပြည်နယ်တန်ဖြူစရက်မြို့နယ်အန်ခဲကျေးရွာနဲ့ဝါကလောင်ကျေးရွာကြားမှာရှိနေတာပါ။ရေလေမှာဖျားတည်ထားပြီးကန်းဆက်ကနေဖျားအထိတမိုင်နဲ့6ဖာလုံလောက်ဝေးပါရယ်။ဒီရေအတက်ကြပေါ်မူတည်ပြီးရေကြချင်းဆိုရင်ဒေသခံတွေအခေါ်နန်လန်းဆိုတဲ့လမ်းကနေရေလေဖျားစီကိုခြေကျင်သွားလို့ရပါရယ်။ဖျားဖူးတွေအနေနဲ့ကြိုင်နေဖျားဖူးနိုင်မှုဆက်လီနဲ့သွားလို့ရတယ်လို့ရေကြချိန်ပေါ်လာတဲ့နန်လန်းလို့ခေါ်တဲ့လမ်းအတိုင်းလမ်းလျှောက်သွားလို့လည်းရတယ်လို့ပြောပါရယ်။ကြိုင်နေရီလေဖျားပွဲတော်ကိုတစောင်းမုံလှပြေကျော်2ရက်နဲ့3ရက်နေ့တွေမှာနှစ်စဉ်ကျင်းပလေးရှိပြီးအနေနဲ့အရရကဖျားဖူးတွေလာကြလေးရှိပါရယ်။ကြိုင်နေရီလေဖျားဖူးသွားသူတွေလှေမောက်လို့တေဆုံးတာမျိုးလဲအရင်နှစ်တွေကဖြစ်ခဲ့ဘူးတယ်လို့ဒေသခံတွေက VOE ကိုပြောပါရယ်ရှင်။